အမေရိကန်နိုင်ငံသားရေးဌာနကနှစ်စဉ်ထုတ်ပြန်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာကိုဩဂတ်စ်လ10ရက်ဒီကနေ့ပုဒ်ထူးနေ့မှာထုတ်ပြန်ဖို့ရှိပါတယ်။အစီရင်ခံစာထဲမှာပါဝင်မဲ့အဓိကအချက်တွေနဲ့ပတ်သက်လို့နိုင်ငံသားရေးဌာနပြန်ကြားရေးဒါရိုက်တာအဲလိဇဘက်ထရူဒိုကသတင်းစာရှင်းလင်းပွဲမှာခုလိုပြောကြားသွားပါတယ်။
The annual International Religious Freedom Report, which is due tomorrow, describes the status of religious freedom in every country.
အစိုးရရဲ့မူဝါဒတွေကြောင့်အုပ်စုလိုက်ဖြစ်စေ၊ဘာသာကွဲအဖွဲ့တွေဖြစ်စေ၊တူးချင်းဖြစ်စေ၊ဘာသာရေးယုံကြည်မှုလွတ်လပ်ခွင့်ချိုးဖောက်ခံနေရတဲ့အခြေအနေနဲ့လွတ်လွတ်လပ်လပ်ဘာသာကိုးကွယ်ခွင့်မရတဲ့အခြေအနေတွေအစီရင်ခံစာထဲမှာပါဝင်ပါတယ်။ဒါအပြင်ကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်ရရှိဖို့အမေရိကန်ကဘယ်လိုမူဝါဒတွေနဲ့ဆောင်ရွက်နေသလဲဆိုတာကိုလည်း2015ခုနှစ်အစီရင်ခံစာထဲမှာထည့်သွင်းထားပါတယ်။1998ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဥပဒေနဲ့အညီအမေရိကန်နိုင်ငံသားရေးဌာနကအစီရင်ခံစာကိုထုတ်ပြန်တာဖြစ်ပါတယ်လို့နိုင်ငံသားရေးဌာနတာဝန်ရှိသူအဲလိဇဘက်ထရူဒိုပြောကြားခဲ့တာပါ။ပြီးခဲ့တဲ့နှစ်ကထုတ်ပြန်ခဲ့တဲ့2014ဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာရုံးကတော့မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ဖိနှိပ်မှုတွေနဲ့ခွဲခြားဆက်ဆံမှုတွေရှိနေဆဲဖြစ်တယ်လို့ထောက်ပြခဲ့ပါတယ်။သမ္မတဦးသိန်းစိန်လက်ထက်မှာလူနည်းစုရိုဟင်ဂျာအပါအဝင်တခြားမွတ်စလင်တွေနဲ့ခရစ်ယာန်ဘာသာဝင်တွေရဲ့လွတ်လပ်စွာဘာသာကိုးကွယ်ခွင့်ကိုလေးစားအကာအကွယ်ပေးခြင်းမရှိခဲ့ဘူးလို့ထောက်ပြခဲ့ပါတယ်။သဘောထားတင်မာတဲ့ဖုန်းကြီးတွေအပါအဝင်ဗုဒ္ဓဘာသာဝင်တွေရဲ့မွတ်စလင်ဆန့်ကျင်ရေးပြောကြားချက်တွေမွတ်စလင်တွေရဲ့စီးပွားရေးလုပ်ငန်းတွေကိုတပိတ်မှောက်ဖို့တိုက်တွန်းချက်တွေကို2014ခုနှစ်အစီရင်ခံစာရုံးကအဓိကမိမောင်းထုတ်ပြခဲ့တာပါ။အခုနှစ်ဧပြီလတုန်းကလည်းဒီမြန်မာနိုင်ငံအပါအဝင်နိုင်ငံတချို့ကို IRF လို့ခေါ်တဲ့ဒီနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အဥပဒေနဲ့ညီဆွန်းတဲ့စိုးရိမ်ပွဲနိုင်ငံတွေအဖြစ်နဲ့ပြန်လည်သတ်မှတ်ဖို့အမေရိကန်နိုင်ငံသားရေးဌာနကဆုံးဖြတ်ပြီးတော့ကွန်ဂရက်လွှတ်တော်ကိုအကြောင်းကြားခဲ့ပါတယ်။အမေရိကန်အစိုးရရဲ့နိုင်ငံတကာဘာသာရေးလွတ်လပ်မှုကော်မရှင် USCIRF ကမြန်မာနိုင်ငံမှာလူနည်းစုဘာသာဝင်တွေရဲ့လွတ်လပ်စွာကိုးကွယ်ယုံကြည်ခွင့်ချိုးဖောက်ခံနေရတာတွေပပြအောင်လို့အယက်သားအစိုးရတက်ကလှုံ့ဆော်ဖို့လိုကြောင်းတိုက်တွန်းခဲ့ပါတယ်။